မေကနိုင်ငံဘော့စတွန်မြို့မာရသွန်အပြေးပြန်ပွဲကိုဘုံခွဲတက်ခတ်ခဲ့တဲ့ညီကွန်နှစ်ယောက်တည်းကအကူဖြစ်သူကို2011ခုနှစ်နောက်ပိုင်းမှာအကြမ်းဖက်တိုက်ဖြစ်ရေးဌာနကစောင့်ကြည့်စည်းမထက်ထားခဲ့တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။အကူဖြစ်သူတာမလန်ဆာနော့ဖာအစွန်းရောက်အစ္စလာမ်ဘာသာဝင်တဦးဖြစ်လာနေပြီလို့ဆိုရင်းစရာရှိတဲ့အကြောင်းရုရှားအစိုးရကအကြောင်းကြားဆက်သွယ်လာတဲ့အတွက်သူ့ကိုစောင့်ကြည့်စည်းမထက်ထားဖို့ CIA ဗဟိုထောက်လိုင်းဌာနကတောင်းဆိုခဲ့တယ်လို့အစိုးရအရာရှိတွေကပြောပါတယ်။တာမလန်ဆာနော့ဖာပတ်သက်တဲ့သူအလားတူအသတိပေးချက်မျိုးကိုရုရှားအစိုးရက FBI ပြည်ထောင်စုထောက်လိုင်းဘယူရိုကိုလည်း2011ခုနှစ်အစောပိုင်းမှာပေးပို့ခဲ့တယ်လို့ဆိုပါတယ် FBI ကသူ့ကိုစုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ပေမဲ့လည်းအဲ့ဒီအချိန်တုန်းက NDA ပေးနိုင်တဲ့သူဖြစ်တဲ့ဆိုတော့ခိုင်လုံတဲ့အထောက်အထားတွေမတွေ့တာကြောင့်သူ့အမှုကိုပေးလိုက်တယ်လို့ဆိုပါတယ်ဧပြီလ15ရက်နေ့ကဖြစ်ပွားခဲ့တဲ့ဘော့စတွန်မြို့ဘုံခွဲတိုက်ခိုက်မှုကြောင့်လူ3ဦးသေဆုံးပြီး264ဦးထိခိုက်ဒဏ်ရာရခဲ့ပြီးတဲ့နောက်လုံခြုံရေးအဖွဲ့အချင်းချင်းကြားသတင်းအချက်အလက်ဖလှယ်မှုတွေနဲ့ပတ်သက်လို့စိုးရိမ်ကြောင်းအမေရိကန်အထက်လွှတ်တော်အမတ်တွေကပြောဆိုနေကြပါတယ်ဒီဘုံခွဲမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေပြုလုပ်တာကိုတော့အာနာဘယ်နီကအထက်လွှတ်တော်ကိုကြာသပတေးနေ့မှာတင်ပြကြမှာဖြစ်ပါတယ်အသက်မသေးပဲကြာနေသေးတဲ့19နှစ်အရွယ်ဇိုခါဆန်နီယဖ်ရဲ့အကိုဖြစ်သူတာမလန်ကတော့ကြာသပတေးနေ့ညကရဲတွေနဲ့အပြန်အလှန်ပစ်ခတ်မှုဖြစ်ပွားရာကရခဲ့တဲ့ဒဏ်ရာတွေနဲ့တေဆုံးသွားခဲ့ပါတယ်